ဘင်္ဂလားပင်လယ်အော်ဒေသမှာမိုင်ရာဆိုက်ကလုန်းဝင်ရောက်ခဲ့တဲ့နောက်ပိုင်းရခိုင်နဲ့ချင်းပြည်နယ်တွေမှာမိုးကြီးရေရှမ်းမှုတွေနဲ့အတူမြေပြုံမှုတွေဖြစ်ပွားခဲ့တယ်လို့တနင်္ဂနွေနေ့မှာတော့လှိုင်မယန်းကုန်းစမ်းချောင်းချင်းမနိုင်လမ်းမတော်တာမွေနဲ့ရန်ကုန်မြို့ရင်းနေရာအနှံ့ပြားမှာရေကြီးတဲ့ဒဏ်ကိုခံစားခဲ့ကြပါတယ်။လေပြင်းတန်းကြောင့်အိမ်ခေါင်းမိုးတပြားတွေလမ်းပြီးပျက်စီးမှုတွေရှိနေတယ်လို့ပြည်လမ်းမှာတော့ကတ်တရလမ်းတွေပျက်စီးတာနဲ့တာမွေမှာမြေကျွန်းတာတွေပါရှိနေတာပါ။ရန်ကုန်မြို့ကရင်းနှုတ်မြောင်းစနစ်မကောင်းတဲ့အတွက်ရေကြီးရေရှမ်းမှုဒဏ်ကိုခံစားနေရတာဖြစ်ပါတယ်။မန္တလေးမှာလည်းရေကြီးပြီးအသွားလာခက်ခဲမှုတွေရှိနေပါတယ်။ဘင်္ဂလားပင်လယ်အော်ဒေသမှာတိုက်ခတ်ခဲ့တဲ့ဆိုက်ကလုန်းမိုရာကြောင့်အ ਨੇ ဆုံးကလေးငယ်ပေါင်း 1.3 သန်းလောက်ရေပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကသတိပေးခဲ့ပါတယ်။ UNICEF ကဘင်္ဂလားဒေ့ရှ်သတိလင်္ကာနိုင်ငံတွေနဲ့အတူမြန်မာနိုင်ငံတွေကသဘာဝဘေးဒဏ်ခံရသူတွေအတွက်ကူညီကယ်ဆယ်ရေးတွေတွန်းပြန်ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေကပျက်စီးဆုံးရှုံးမှုတွေနဲ့လိုအပ်ချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေစုဆောင်းပေးတဲ့အပြင်ရေတန့်ဆေးတွေ plastic ပုံတွေနဲ့တာပေါ်လင်စတွေဖြန့်ဝေပေးတာနဲ့စာသင်နှစ်ပိုင်းကလေးငယ်တွေယာယီစာသင်ကျမ်းနိုင်ရဲ့အတွက်ပါပံ့ပိုးပေးနေပါတယ်။